Welcome to the Voice of America in Burmese.
မင်္ဂလာပေါ်နေကြည်စုနဲ့ညနေခင်းဖြစ်ကြပါသည်ကနော် VOA American တန်ရဲ့2019ခုနှစ်အော်တိုဝါလာ29ရက်တောက်တာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနဲ့9:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုပ်ကနေတရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညနေခင်းသတင်းလေးကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝင်းဂျီရိုက်စ်ဂျီလစ်ဆန်နဲ့မြန်မာတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့တောင်းဆိုလိုက်ပါတယ်သမ္မတကနေဒီလှုပ်ကြံခံမှုနဲ့ပတ်သက်တဲ့အရင်ကရှုတ်ဝတ်ထားတဲ့မှတ်တမ်းအချက်အလက်တော်များများကိုအမေရိကန်ဆိုရကကျသာရင်းနေ့ကထုတ်ပြန်လိုက်ပါတယ်ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလ4ရက်နေ့ကဆရင်းဒါရုတံငွေရည်နဲ့တိုက်ခိုက်မှုဟာဆရီးယားသမ္မတအဆက်ဆိုးရွားမှာတာဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်အရေးမှလူအခွင့်အရေးချိုးဖောက်မှုတွေပြင်းပြင်းထန်ထန်ရှိနေတယ်ဆိုပြီးမြန်မာနိုင်ငံကိုဒဏ်ခတ်အရေးယူရေးဥပဒေမူကြမ်းချမှတ်နိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေပေမဲ့သမ္မတရဲ့အတည်ပြုချက်ရဖို့စည်းရုံးလှုပ်ရှားနေကြပါတယ်
Let me tell you how this tears at me.I'm looking at it and saying, if they will not allow third-party observers into the area where the worst...
အတန်းလွတ်တော်မှတ် Richard Durbin ကျားနာပွဲမှာပြောကြားသွားတာပါ။တရင်နေပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ် Miss Yan Healy ရဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့ဒီတရုတ်ကိုယ်စားလှယ်တဦးကနေပြီးတော့ဒီရခိုင်အရေးမှာဘယ်လိုမျိုးပါဝင်ဆောင်ရွက်နေတယ်လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီတန့်စင်တို့ပြောပြပေးပါအောင်ဗျာ
။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်နိုင်ငံသားဝန်ကြီးရိုက်စ်ဂျီလစ်ဆန်ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်။ပဋိပက္ခအဆုံးသတ်ရေးမြန်မာစိုးရရဲ့ကျိုးပန်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပဋိပက္ခတွေကြောင့်နေရက်ကိုစွန့်ခွာထွက်ပြေးခဲ့သူတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာတီလစ်ဆန်ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရ Heather Nowak ကပြောပါတယ်။ဒါပြင်ပဋိပက္ခဖြစ်ပေါ်ရာဒေသတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်စစ်တပ်ကိုတိုက်တွန်းခဲ့သလိုသတင်းမီဒီယာတွေလွတ်လွတ်လပ်သတင်းယူခွင့်ပြုဖို့ကိုလည်းပြောဆိုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေကိုကုလသမဂ္ဂနဲ့လက်တွဲပြီးလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရှိဖို့နဲ့တာဝန်ခံမှုအပြည့်အဝရှိဖို့စတာတွေကိုလည်းတိုက်တွန်းခဲ့တယ်လို့ Nowak ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကစစ်တပ်ဟာသူတို့ရွာတွေကိုမီးရှို့ပြီးရွာသူရွာသားတွေကိုအရမကျင့်တပ်ဖြတ်လူရတယ်လို့ပြောပါရယ်။ဒါပြင်သူတို့နေရက်တွေကိုမပြောင်းနိုင်အောင်မိုင်းတွေထောင်ထားတယ်လို့လည်းဆိုပါရယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာအခြေခံလူခွင့်ရေးတောင်ခံစား권မရှိဘူးလို့လည်းသူတို့ကပြောပါရယ်။ဒီတော့တွင်အမေရိကန်ဘာသာရေးခေါင်းဆောင်300ကျော်ကမြန်မာအစိုးရကိုလက်နက်မယောင်းချဖို့အစ္စရေးအစိုးရကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါရယ်ခင်ဗျာ။
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်နေတယ်လို့ကုလသမဂ္ဂကမြန်မာနိုင်ငံအပေါ်ပြည်တွင်ဝေဖန်လိုက်ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံအနေနဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချမှုရပ်ဖို့အတွက်အမေရိကန်ဂျူးဖုံးတော်ကြီးတွေနဲ့ဂျူးဘာသာရေးဓမ္မတေးသီဆိုသူ300ကျော်လောက်ကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်လူနေစုအပေါ်ရက်ဆက်စွာလူမျိုးတုံးတက်ဖြတ်နေတဲ့စစ်တပ်အတွက်လက်နက်နဲ့စီးလေးချင်းမှုတွေပေးနေတဲ့အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့ပါဝင်ပတ်သက်မှုကိုအမေရိကန်နိုင်ငံသားတွေအနေနဲ့ရောဂျူးဘာသာဝင်တွေအနေနဲ့ပါစန့်ကျင်ကြောင်းကြာသပတေးတွေကထုတ်လိုက်တဲ့တောင်းဆိုချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကိုအစ္စရေးလက်နက်ရောင်းမှုရပ်ဖို့နဲ့အမေရိကန်ကစီးလေးချင်းပေးနေတာတွေရပ်ဖို့ဘာသာရေးခေါင်းဆောင်တွေကတောင်းဆိုနေကြတာလည်းဖြစ်ပါတယ်နာဇီဂျာမန်တွေရဲ့ဂျူးတွေအပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စကိုရည်ညွှန်းတဲ့စကားလုံးဖြစ်တဲ့ Never Again နောက်ဘရောမှာဆိုတဲ့စကားလုံးကိုသုံးပြီးတော့လူနည်းစုရဲ့အကြမ်းဖက်ခံရမှုကိုအခုအခါမှာရည်ညွှန်းပြီးတော့ပြောဆိုသုံးလုံးကြပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာပတ်သက်မှုမရှိဘူးလို့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းတဲ့ကိစ္စကိုပြန်ဆန်းစစ်နေတယ်လို့လည်းအစ္စရေးတောင်းရှိသူတွေကပြောပါတယ်ရှင်။
ရှင်းနေအတွက်အဆိုပြုထားတဲ့တရုတ်နဲ့ရှေ့တောင်အာရှနိုင်ငံတွေရဲ့ပင်လယ်ရေကြောင်းပူးတွဲလေ့ကျင့်မှုအနေနဲ့တောင်တရုတ်ပင်လယ်အရေးအငင်းပွားမှုတောင်မတင်ရေမကျဖြစ်နေတာကိုရော့ပါစေမှာဖြစ်တယ်လို့ဒေသတွင်းကြွမ်းကျင်သူတွေကပြောပါတယ်ဒီအဆိုပြုချက်အနေနဲ့သဘောထားကွဲလွဲခဲ့သူတွေကိုယ်တိုင်ရှေ့တန်းထွက်မြေချင်းဆိုင်တွေ့ဆုံပြီးတော့ဘုံကိစ္စရည်တွေအတွက်အတူတကွလှုပ်ဆောင်နိုင်ကြမှာဖြစ်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ပါတယ် ဒီနေ့ကျွန်တော်တို့ကဝဲဝင်ကြီးနဲ့တရုတ်ကဝဲဝင်ကြီးတို့ဟာတရုတ်နဲ့အာဆီယံဆယ်နိုင်ငံကြားပထမဆုံးအချိန်စီးရဲလက်ချက်မှုပြုလုပ်ဖို့အတွက်စီစဉ်ဖို့တင်လာနေကသဘောတူခဲ့တယ်လို့စင်ကာဝဲဝင်ကြီးဌာနရဲ့အင်တာနက်ဆောင်မျက်နှာမှာဖော်ပြထားပါတယ်။အာဆီယံအဖွဲ့ကတော့စင်ကာနိုင်ငံကရှင်းလင်းကြရင်ဥက္ကဋ္ဌဖြစ်တဲ့ဥဆောင်မှာဖြစ်ပါတယ်။ တရုတ်နိုင်ငံကတောင်တရုတ်ပင်လယ်အတွင်းသူတို့ရဲ့ကမ်းခြေဆောင်တက်တည်နဲ့ဆင်အာကိုတိုးချဲ့ခဲ့တာကြောင့်ရှီတောင်အာရှနိုင်ငံ၄နိုင်ငံနဲ့တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါ။တောင်တရုတ်ပင်လယ်အတွင်းသဘာဝတန်ငွေတန်ဇာတာတွေနဲ့ရေသရဝါပေါ်ကျွေးွားတဲ့ဒီတောင်တရုတ်ပင်လယ်အတွင်းကစတူယန်ကီလိုမီတာ300ကျော်ရှိတဲ့ရေပိုင်နက်ကိုဘရူနိုင်းမလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်နိ ပြန်လည်တွေ့ဆုံပြီးတော့တန်တရားတွေကိုခြေဖြတ်နိုင်မှာဖြစ်တယ်လို့စင်ကာပူနိုင်ငံကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာလေ့လာသူ၃၀တူတူကပြောပါရခင်ဗျာ
အမေရိကန်သမ္မတဟောင်းဖြစ်တဲ့ဂျွန်အက်ဖ်ကနေဒီလှုပ်ချန်ခံရမှုနဲ့ဆက်စပ်တဲ့စာရင်းစာရက်နေနဲ့မှတ်တမ်းတွေကိုပြည်သူတွေရှာဖွေဖတ်ရှုနိုင်ပြီဖြစ်ပါတယ်။အမျိုးသားမော်ဂွန်တိုက်ကနေကြာသပတေးနေ့လုံကခွင့်ပြုလိုက်တဲ့ဒီရာနဲ့ချီတဲ့မှတ်တမ်းဖိုင်တချို့ကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်လက်တလုံးမှာတော့ခေတ္တလျှော့ဝှက်ထားဖို့သမ္မတထရမ်ကညွှန်ကြားထားပါတယ်။လှု ောက်ခဲ့တဲ့အချက်ပဲဖြစ်ပါတယ်။သမ္မတကင်နဒီလှုပ်ချက်ခံရပြီးနောက်ပိုင်းမှာအငင်းပွားဖွယ်ရာလျှို့ဝက်ပူးပေါင်းကြံစီချက်ဆရာတွေထွက်ပေါ်လာခဲ့ပါတယ်။ဖမ်းမိရဲ့တနက်သမားအော့စဝဲကကင်နဒီကိုလှုပ်ချက်တဲ့တကူတော်တနက်သမားဖြစ်ပြီးတော့အော့စဝဲကိုရဲကဖမ်းထားစဉ်နှစ်ရက်အကြာမှာအော့စဝဲကိုတက်ခဲ့တဲ့ဒေတာတွင်း night club ပိုင်ရှင် Jack Ruby ဟာလည်းတကူတော်ဆောင်ရွက်ခဲ့တာဖြစ်ကြောင်းအမေရိကန်တရားရုံးချုပ်ရဲ့တရားသူကြီးချုပ် Al Warren ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ဆယ်လကြာစစ်ဆေးမှုကနေပြီးတော့သမ္မတကင်နဒီလှုပ်ချက်ခံရမှုအပေါ်ကောက်ချက်ချခဲ့ပါတယ်။2013ခုနှစ် Call Up Ludo စစ်တမ်းအရာဒီလှုပ်ကြံမှုမှာ Oswald အပြင်ကြံစီသူတခြားသူတွေလည်းပါဝင်တယ်လို့ယူဆကြောင်းအမေရိကန်နိုင်ငံသားအများစုကယုံကြည်တယ်လို့တွေ့ရပါတယ်ရှင
် UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလ4ရက်နေ့ကလူတွေတည်တည်တဲ့ဆရင်းဓာတုဓာတ်ငွေရည်နဲ့တိုက်ခိုက်မှုဟာဆီးရီးယားသမ္မတဘရှောအယ်အဆတ်ဆိုရမှာတာဝန်ရှိတယ်လို့နိုင်ငံကစုံစမ်းစစ်ဆေးအဖွဲ့ကအဆုံးဖြတ်လိုက်ပါတယ်။တဘုံတွေထိန်းချုပ်တဲ့ခန်းရှိတ်ခူးမြို့ကိုအစိတ်တန်းငွေတွေနဲ့တိုက်ခိုက်မှုကြောင့်အရသာအများပြားတည်ဆုံးတာဒီနာမကျန်းဒါတွေဖြစ်ခဲ့ပြီးတဲ့နောက်၃ရက်အကြာမှာတော့အမေရိကန်ကစီးရီးယားစစ်အခြေစိုက်စခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။စီးရီးယားဆိုရဟာအစိတ်တန်းငွေတွေနဲ့တိုက်ခိုက်တဲ့နေရာမှာအဲ့ဒီစစ်စခန်းတွေကိုအသုံးပြုခဲ့ဘူးတယ်လို့အမေရိကန်ဆိုရကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေစီကိုကြာကြာလေးနေ့ကပေးပို့လိုက်ပြီးတော့ VOA ကပါရရှိထားတဲ့စာမျက်နှာ33မျက်နှာပါအစီရင်ခံစာမှာတော့ကုလသမဂ္ဂနဲ့ဓာတ်ရုပ်လက်နဲ့စောင့်ကြည့်တဲ့ဓာတ်ရုပ်လက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ကစုံစမ်းစစ်ဆေးသူတွေကဒီဓာတ်ရုပ်လက်နဲ့တွေကိုဘယ်လိုထုတ်လွှတ်လိုက်သလဲဆိုတာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နီလန်းရှင်မျိုးကိုစမ်းစစ်ခဲ့ကြတယ်လို့ပြောထားပါတယ်အဲ့ဒီကနီလန်းနှစ်ခုကဖြစ်နိုင်တယ်လို့သူတို့ကကောက်ချက်ချခဲ့ပြီးတော့တစ်ခုကတော့လေထဲကနေဘုံကျတဲ့အချိန်မှာဆရင်တန်းငွေတွေထုတ်လွှတ်လိုက်တာဖြစ်ပြီးနောက်တစ်ခုကတော့ပောက်ကွဲတဲ့အချိန်မှာတန်းငွေတွေထွက်လာတာဖြစ်တယ်လို့ဆိုပါတယ်။ဓာတ်ပုံတွေဗီဒီယိုတွေဂျိုလူကရရှိတဲ့ရုပ်ပုံတွေနဲ့မှုခွင့်ပညာရှင်တွေရဲ့သုံးသပ်ချက်ကိုပြန်လည်သုံးသပ်ပြီးတဲ့နောက်မှာတော့လေထဲကနေဘုံကျချပြီးတဲ့နောက်အဲ့ဒီကနေစင်ကဲပောက်ကွဲရာကနေလူတွေတည်ဆုံးခဲ့တာဖြစ်နိုင်ခြေရှိတယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ခင်ဗျာ။
ကဘာပေါ်ကအစိုးရဆုံးလို့ဆိုနိုင်တဲ့လူခွေချိုးဖောက်မှုတွေကျူးလွန်နေတဲ့အတွက်မြောက်ကိုရီးယားတာဝန်ရှိသူ9ယောက်နဲ့အစိုးရအဖွဲ့3ဦးကိုအမေရိကန်ပြည်အောင်စုကအမည်မဲ့စီးရင်နဲ့ထည့်သွင်းလိုက်ပါတယ်။မြောက်ကိုရီးယားစစ်သားတွေကိုပြည်ပနိုင်ငံတွေမှာအဓမ္မခိုင်းစေပြီးတော့သူတို့လုပ်ခကိုအစိုးရထံပြန်ပို့ရတဲ့စစ်စင်ရေးအပါအဝင်မြောက်ကိုရီးယားစစ်တပ်လုံခြုံရေးအလုံသမားရေးရာနဲ့တန်တပန်နေရာချထားရေးကဏ္ဍတွေကတာဝန်ရှိသူတွေအပေါ်အမေရိကန်နိုင်ငံသားရေးဌာနနဲ့ဗန္ဓာရေးဌာနတို့ကစီးပွားရေးပိတ်ဆို့တက္ကသမှုတွေချမှတ်ထားပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေနောက်ပိုင်းမှာတချို့ကိစ္စတွေမှာဆိုရင်မြောက်ကိုရီးယားကကင်တွယ်မှုပျော့ပြောင်းလာပြီးတော့မူဝါဒဆိုင်ရာပြောင်းလဲမှုတွေလည်းတွေ့နိုင်တဲ့အကြောင်းအမေရိကန်ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာဆိုင်ရာဒူလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့ဘတ်စဘီကစာတမ်းပေးနေတဲ့ကသတင်းတောက်တွေကိုပြောလိုက်ပါတယ်
American Gagway when Jim Mattis Ha, Tongoria and Angoding Lima, Toya Kabir, Tongoria Gagway when you turn a trade down one Korea nuclear and Leonard season go Tongan and Yama, Taya Power Pazanida, American Sitta, Tambuji in a twist on Gabare. Ain't out of Gagway when you met us on Korea and Angandego, Chibo to Nanangan as a machine, American and Tongoria Sitta, again, Sanji is Kanigo, Toya Kabare. Tabia when you met us on a Nanga and Jaga, Simazon, Pietamata, Niago, Toya Kabiro. မြောက်ကိုရီးယားဘက်ချမ်းကနေအဲဒီကိုလာရောက်ကြတဲ့ခီးသွားတွေကလည်းဝန်ကြီးမက်ဒစ်စစ်မဲ့ဆုံးလာရောက်တာကိုကြီးစုခဲ့ကြပါတယ်မြောက်ကိုရီးယားပြည်ထောင်စုနဲ့ပတ်သက်ပြီးတော့တနမာရေးနီးလန်းနဲ့ဖြစ်ရှင်းဖို့အတွက်တမတ်ထရမ့်အစိုးရကတွန်းအားပေးနေတာကိုဝန်ကြီးမက်ဒစ်ကဒီခီးစဉ်အတွင်းမှာထပ်တလဲလဲပြောကြားသွားခဲ့ပါတယ်ဒါပေမဲ့မြောက်ကိုရီးယားအနေနဲ့ဖြစ်နိုင်ရှိတဲ့နျူကလ
ြက်မှုတွေအတွက်သုံးနိုင်မဲ့လင်းရင်တင်သင်္ဘောသုံးစီးကိုဆီလုပ်လိုက်ပါတယ်။စစ်သင်္ဘောတွေဖြစ်ကြတဲ့ USS Nimitz, USS Ronald Reagan နဲ့ USS Theodore Roosevelt တို့ကိုဒီလိုညင်အားထထားပေးဖို့စီစဉ်နေတာကြားပြီးဖြစ်ကြောင်းပင်တကိုတာဝန်ရှိသူကကြားသာရင်းတွေကပြောဆိုပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်တော့ပြောမသွားပါဘူး။ဒီသင်္ဘောသုံးစီးအတူတူစီးရေးလေ့ကျင့်နိုင်မဲ့အခွင့်အရေးရခဲ့တဲ့အတွက်ဒီလိုအခွင့်အကြုံတုံးဆောင်ရွက်တာဖြစ်ကြောင်းဒုတိယဗိုလ်ချုပ်ကြီး Kenneth Magazine ကပြောပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုရန်နိုင်နဲ့မတ်အီတန်စင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုကြားရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရေဉာဏ်မှုစတင်တိမ့်တဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးရတဲ့အထိအကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့မြန်မာအစိုးရကိုဖိအားပေးနိုင်မယ့်နည်းလမ်းတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေစဉ်းစားနေပါတယ်။လွှတ်တော်အနေနဲ့တရားဒဏ်ခတ်အရေးယူမှုဥပဒေကြမ်းချမှတ်နိုင်ဖို့ကြိုးစားနေပေမဲ့ဒီဆုံးဖြတ်ချက်အမြန်ဆုံးတက်ရောက်ဖို့ကသမရအမိတ်ပေါ်မှာမူတည်ကြောင်းဒီအရေးစီးရင်လှုပ်ရှားသူတွေကပြောပါတယ်။ VOA သတင်းတော့ Catherine Gibson ပြပို့တဲ့သတင်းကိုမက်ခင်ဖြူတွေကပြောပြမှာပါ
။ရွေးကြမွတ်စလင်တွေထောင်ထဲချပြီးအသက်ခံရမတရားပြုကျင့်ခံရတာတွေနဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရတာတွေကိုရပ်တန့်ရလိမ့်မယ်လို့ဆိုပြီးတော့ဒီထွက်အဖြေရှာဖို့လွတ်တော်မတ်တွေကဖိအားပေးလှုပ်ဆောင်နေကြတာပါ
။ Let me tell you how this tears at me. I'm looking at it and saying if they will not allow third party observers into the
ကျွန်တော်မျက်ရည်တော်ကြားမိပါတယ်။အဆိုးအဝါဆုံးဖြစ်ပျက်တဲ့နေရာတွေရွေးကြတွေစိုးစုံဖိနှိပ်ခံရတဲ့နေရာတွေကိုကျင်ပလည်လာသူတွေသာရောက်စုံစမ်းခွင့်မပြုဆိုရင်ကဘာကြီးတွေနဲ့ဒီနိုင်ငံတွေကိုအမေရိကန်ဒေါ်လာတွေဘာကြောင့်ပေးဝင်တင်းတော့မလဲဗျာ
ဒီမိုကရက်အထက်လွှတ်တော်အမတ်ရစ်ချတ်ဒါဗင်ပြောသွားတာပါရိုဂျာ6သိန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးစေခဲ့တဲ့အကြမ်းဖက်မှုတွေကိုပြည်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်အထက်လွှတ်တော်မှာချမှတ်နိုင်ဖို့အတွက်မစ္စတာဒါဗင်ကပူရဲဦးဆောင်ကြိုပမ်းနေတာပါ
We don't want to wait for the passage of this resolution as symbolic as it may be. We want
to ရုပ်တခုအဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြားလာမယ့်အချိန်ဒီကျွန်တော်စောင့်မနေချင်ပါဘူး။ဖြည့်ရှင်းခံရမှုတွေကိုအခုပဲတွေးချင်ပါတယ်။ဒီဆိုးရတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတခုလှုပ်ဆောင်လာဖို့ကျွန်တော်တောင်းဆိုထားပါတယ်
။ဒါပေမဲ့ဒီကိစ္စထိန်းကြီးလှုပ်ဆောင်တဲ့အနေနဲ့ဒေါအောင်ဆန်းစုကြည်အပေါ်မှာဖိအားမပေးဘူး။အထက်လွှတ်တော်မှ Mitch McConnell ကပြီးခဲ့တဲ့လတုန်းကသတင်းထောက်တွေကိုပြောဆိုထားတာရှိပါတယ
်။ I don't favor passing a resolution going after her.
သူ့ကိုဖိအားပေးတဲ့ဆုံးဖြတ်ချက်မျိုးကိုကျွန်တော်မထောက်ခံပါဘူး။သူဟာမြန်မာနိုင်ငံကိုစစ်အာဏာရှင်လက်အောက်ကနေကျွန်တော်တို့မျှော်လင့်တဲ့အခြေအနေတစ်ခုရောက်အောင်လှုပ်ဆောင်ရမှာကျွန်တော်တို့အတွက်အကြီးအမားဆုံးမျှော်လင့်ချက်ဖြစ်ပါတယ်
။ဒီမိုကရေစီအခြေခံတဲ့အဖွဲ့အစည်းတွေကိုခြံထားပြီးဖိအားပေးနိုင်မဲ့နည်းလမ်းတွေကိုလွှတ်တော်အနေနဲ့စဉ်းစားရမှာမြန်မာစစ်တပ်ကိုဖိအားပေးနိုင်မဲ့နည်းလမ်းတွေထွက်ပေါ်လာပါတယ်။ရိုဂျာရဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့က Simon Billnes ကအခုလိုပြောပါတယ်
။ We've been having some very productive conversations with different representatives and senators offices.
ထားအောင်လွှတ်တော်ရုံးတွေကလွှတ်တော်အမတ်တွေနဲ့ရလက်ကောင်းမွန်တဲ့ဆွေးနွေးမှုတွေကျွန်တော်တို့ရှိခဲ့ပါတယ်။လွှတ်တော်နဲ့အစိုးရကိုကျွန်တော်တို့တိုက်တွန်းနေတာကမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့မြန်မာနိုင်ငံထဲမှာရှိတဲ့စစ်တပ်စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ပါ
။နိုင်ငံခြားရေးဌာနနဲ့မကြခင်ကသူတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းအပြောင်းအလဲတွေဖြစ်လာဖို့မျှော်လင့်ရတယ်လို့ Billnes ကပြောပါတယ်။
Burma is an issue that cuts across party lines.
မြန်မာရေးနဲ့ပတ်သက်လာရင်ပါတီတွေနိုင်ငံရေးအတွေးခေါ်ကွဲလွဲမှုတွေဆိုတာလည်းမရှိတော့ပါဘူး။
လွတ်တော်မတ်တွေဆောင်ရွက်နိုင်မဲ့နည်းလမ်းတစ်ခုကတော့အရင်သမ္မတဥပမာလက်ထက်ပြီးခဲ့တဲ့နှစ်တုန်းကဖယ်ရှားပေးခဲ့တဲ့ မြန်မာနိုင်ငံတည်းကနေကြောင်မြင့်ယန္တနာတွေတင်ပို့ရောင်းချခွင့်ပိတ်ပင်ချက်ကိုအခုတခါမှပြန်လည်ပြဋ္ဌာန်းတာဖြစ်ပြီးတော့ဒါမှသာမြန်မာစစ်တပ်လက်ထဲရောက်သွားမယ့်ငွေကြေးတွေကိုဟန့်တားနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကအကြီးဆုံးမွတ်စလင်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Council on American Islamic Relations အဖွဲ့ကအမီနာစတာဖီကပြောပါတယ
် We would like to make sure that we do not provide any military assistance or military aid to the Myanmar
မြန်မာစစ်တပ်လက်ထဲဘလို့စစ်ရေးအကူအညီထောက်ပံ့တွေမှရောက်မသွားအောင်ကျွန်တော်တို့လှုပ်ရပါမယ်ငွေကြေးဆိုင်ရာအပြန်အလှန်ဆက်ဆံမှုတွေသူတို့ရဲ့ကုန်ပစ္စည်းတွေကိုအားပေးတာတွေမလုပ်သင့်ပါဘူ
းအမေရိကန်ရဲ့လက်ရှိနိုင်ငံရေးအနေအထားကြောင့်မွတ်စလင်တွေကြုံတွေ့နေရတဲ့အချက်အသေးပေါ်မှာစိတ်ဝင်စားမှုနည်းစေတယ်လို့လဲဆာဖီကပြောပါတယ
် There's just a lot going on internally in the United States that kind of limits our ability to be as engaged as we would have been necessary
လက်ရှိအမေရိကန်ပြည်တွင်းရေးမှာကြုံတွေ့နေရတဲ့ကိစ္စရတွေကလည်းအများကြီးရှိတာကြောင့်တခြားအခြေအနေတခြားအစိုးရအုပ်ချုပ်ရေးတခုခုအောက်မှာဆိုရင်တော့ကျမတို့ပိုးပြီးထိတွေ့ဆောင်ရွက်နိုင်ပါတယ
်လူခွင့်ရင်းနဲ့ပတ်သက်လာရင်ကွန်ဂရက်စ်လွှတ်တော်မှာအကြေလောင်ဆုံးဝေဖန်ပြောဆိုလေးရှိတဲ့ Republican အောက်လွှတ်တော်မှာ Christmas ကတော့သမ္မတ Trump အစိုးရအနေနဲ့အခုကိစ္စမှာနီးမှန်လမ်းမှန်ကိုက်တွယ်နေတယ်လို့ပြောပါတယ
် President and you know his team Rex Tillerson I think gets it well as to what's actually happening
သမရနဲ့သူ့ရဲ့အဖွဲ့ Rex Tillerson တို့အနေနဲ့ဘာတွေဖြစ်နေတယ်ဆိုတာကိုကောင်းကောင်းနားလည်ထားပါတယ်။ဒါကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ဆက်ပြီးတွန်းအားပေးသွားဖို့ပါပဲ
။ဒီလိုမတောင်းဆိုဘူးဆိုရင်ကဘာကြီးနဲ့ဆက်ဆံရမှာပါတရားမှုတွေရှိလာနိုင်တယ်လို့လွှတ်တော်အမတ်ဂျာဗင်ကလည်းပြောပါတယ
်။ Here is a Muslim population that is clearly being persecuted.
အာမွတ်စလင်တွေနှိပ်စက်ညှဉ်းပန်းခံနေရတာပါ။ဒီပေါ်မှာမရက်တည်ဘူး။ဘာမှမပြောဘူး။ကိုလုံနိုင်တာမလုပ်ကြဘူးဆိုရင်ကဘာတော်မှာရှိတဲ့တခြားမွတ်စလင်အများပြားကပါလွယ်မှာတော့ယူပြီးမွတ်စလင်နိုင်ငံတွေနဲ့စစ်ဆန်ရေးမှာထိခိုက်မှုတွေဖြစ်လာနိုင်ပါတယ
်။ကမ္ဘာတစ်ဝန်းကရေးကိစ္စတွေမှာအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုကိုကမ္ဘာကြီးကစောင့်တည်နေတာကြောင့်လဲလွှတ်တော်မတ်တွေကအခုလိုမှတ်ချက်ပေးပြောဆိုနေကြတာဖြစ်ပါရဲ့ရှင်
။မက်ကင်ဘူးတွေပြောပြခဲ့တာပါ။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီကပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ်စယန်ဟီလီကကြာသာဘရင်းတွေကတိုက်တွန်းလိုက်ပါတယ်။ဆယ်စုနှစ်များစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာပြည်ရင်းကိစ္စတစ်ခုမဟုတ်တော့ဘဲနိုင်ငံရဲ့နေနေမိတ်ကိုကျော်လွန်ခဲ့ပြီးဖြစ်ကြောင်းနယူးယောက်မြို့ကဒီကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မိုင်းအင်ဂျင်နိုင်ကကောက်နှုတ်တင်ဆက်ထားတာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုချက်ချင်းရပ်တန့်အောင်လုံခြုံရေးကောင်စီကကြားဝင်ဆောင်ရွက်ပေးဖို့ပမောခရန်ဟီလီကမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
။ And I recommended that the Security Council issue a strong resolution and to have
မြန်မာနိုင်ငံကိုလုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်ထဲမှာထည့်သွင်းပြီးပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့ကျွန်မအကြံပြုပါတယ်။
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လေသူကအခုလိုအကြံပြုပါတယ
် By saying your security council resolution is it's the first time that
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဆိုတဲ့နေရာမှာမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်ဒီဆုံးဖြတ်ချက်ထဲမှာလည်းမြန်မာတပ်မတော်အပါအဝင်လုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဒီကိစ္စမှာပါဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းအားလုံးကိုလည်းသူတို့ကျူးလွန်မှုတွေအတွက်တာဝန်ခံဖို့စတဲ့အချက်တွေပါဝင်ဖို့လိုပါတယ်
မောင်တော်ဒေတာမှာ2016ခုနှစ်အောက်တိုဘာလကအကြမ်းဖက်မှုတွေဖြစ်ပေါ်စဉ်အချိန်ကတည်းကလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြင်းပြင်းကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာ Crimes Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနှီးပါးအထိရှိနေကြောင်းဒီနှစ်ဖေဖော်ဝါရီလကတည်းကကုလသမဂ္ဂကိုသူအစီရင်ခံတင်ပြခဲ့ကြောင်းလည်းရန်ဟီလီကပြောပါတယ်။အခုကုလသမဂ္ဂကနေရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို Ethnic Cleansing လူမျိုးတုံးရှင်းလင်းမှုဖြစ်သတ်မှတ်ထားတာနဲ့ပတ်သက်လို့ရန်ဟီလီရဲ့အမြင်ဘယ်လိုရှိပါသလဲလို့သတင်းတောက်တူမေးမြန်းရမှာတော့
Well, as I said in my report, hundreds of thousands of people do not choose to flee from their homes to live in.
ကျွန်မရဲ့အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းတိမ့်နေချီတဲ့ဒေသခံတွေဟာသူတို့နေရင်တွေကနေဆွန့်ခွာထွက်ပြေးပြီးဆိုးဝါးရတဲ့ဒုက္ခတွေစခန်းတွေမှာတွားပြီးနေထိုင်မှုရွေးချယ်ခဲ့ကြတာမဟုတ်ပါဘူး။သူတို့ရဲ့အတန်အငယ်ကိုချင်းချောက်ခံရလို့ဖြစ်ပါတယ်။အခုချိန်ထိလည်းလူတွေထောင်နဲ့ချီဆက်ပြီးထွက်ပြေးနေရစေဆိုတဲ့သတင်းတွေကြောင့်ကျွန်မအလုံးကိုစိုးရိမ်မကင်ဖြစ်မိပါတယ်။ဒါကြောင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်သလားဒါမှမဟုတ်လူမျိုးတုံးရှင်းလင်းမှုလားဆိုတဲ့အတိတ်ရဲ့အတိအကျအသက်မှန်ပြတ်ထန်းမှုထက်ဆိုင်အရေးအကြီးဆုံးလိုအပ်တာကတော့ချက်ချင်းအရေးယူဆောင်ရွက်ဖို့ဖြစ်ပါတယ
်ဆယ်စုနှစ်ပေါင်းများစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာ
Tirin Yego Jobi, Nangangati, Yaulare, Chini Nepatalule, Yahiliga, Akulupiobare.
There is widespread of hate speech, particularly that is directed at the Rohingya. Which amounts to incitement of hostility.
Yamaning and Emma, two the pins. Rohingya Rigo Pima Tabi, a Mondia Pianbong, Pandira Rishibare, Yellow Mondi Muzamaga, a Jantamuri, Pipoama, Losom, Miata Shigibare. Rohingya Sura, Tayendari Mahoke, through Queen Yedra, down so bang with Mashibusore at Chego, Yamalumuria Sete, Temma O, Nepal Miasa, Sion, Penguin Kangiabare.
I therefore urge the government to use public messaging that embraces the entire makeup of the Myanmar population. Use the recent public
messaging.
ဒါပြန်လူမျိုးရေးခွဲခြားမှုကိုအဆုံးသတ်စေတဲ့ဥပဒေတွေပြဋ္ဌာန်းဖို့လွှတ်တော်ထဲမှာအများစုရဲ့ထောက်ခံမဲတွေကိုအသုံးချဖို့လိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးအစီအစဉ်မှာလုံလုံခြုံခြုံနဲ့ဂုံတိတ်ခါရှိရှိပြန်နိုင်ရေးနဲ့သူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရေးတေချာအောင်ဆောင်ရွက်ဖို့မြန်မာဆိုရဘက်ကအချိန်ဘလောက်ယူမလဲဆိုတာကိုလည်းသ
နာခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်အဲ့ဒီဒေသကမွတ်စလင်တွေတိုင်းနဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တည့်ရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ VOA ကတောက်ကြနေညနေခင်းအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကတင်းရှောင်သွားသူတွေရဲ့အရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအာရှရေးရာအထူးသံတမန်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဟာဒုက္ခသည်အရေးမှာပါဝင်လာသလိုရခိုင်အရေးနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီတဲမှာမြန်မာနိုင်ငံပေါ်ဆုံးဖြတ်ချက်ချမှတ်မဲ့အရေးမှာလည်းအဓိကအခန်းကဏ္ဍကပါဝင်နေတာပါ။နိုင်ငံကဆက်ဆံရေးမှာတရုတ်ကဘာကြောင့်ဒီလိုပါဝင်နေပါသလဲ။ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားတာ
ပါ။ဟုတ်ကဲ့တရုတ်နိုင်ငံကအာရှရေးရာအထူးသံတမန်ဆွန်ကော့ရှန်ဟာဗိုလ်တူးနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိပြီးဒုက္ခသည်အရေးနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ဆွေးနွေးခဲ့ပါတယ်။အထူးတန်တမာဆွန်ကော့ရှန်ဟာလွန်ခဲ့တဲ့6လဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်ကလည်း2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဘက်ကရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဒုက္ခသည်အရေးအတွက်4သိန်းလောက်သာရှိခဲ့ပေမဲ့အခုအခါစုစုပေါင်း1000လောက်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝင်ကြီးရှာဟီဒူဟိတ်ကဗိုလ်ထူးနေကတွေ့ဆုံစဉ်တရုတ်တန်တမာကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝင်ရောက်ဆွဲဖက်မှုကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နဲ့မြန်မာအရေးကိုထဲထဲဝင်ဝင်ပတ်သက်လာတဲ့အပေါ်တရုတ်နိုင်ငံကုမင်းမျိုးကဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
။တရုတ်ကအခုသူတို့ရဲ့အင်ဂျီနာချင်းပေါ်လစီပေါ်ကနိုင်ငံရေးပေါ်လစီကသူကဟိုလက်ဦးမှုရှိတဲ့ပေါ်လစီကိုကျင့်သုံးပါတယ်။လက်ဦးမှုရှိတဲ့ပေါ်လစီဆိုတာအရင်တော့လို့လို့ဆိုပါတော့တို့တိတ်တိတ်နေတော့တဲ့ဟာမဟုတ်ဘူးနဲ့ဒီကလက်ဦးမှုရှိတာဝင်ရောက်ဖြည့်ရှင်းပြီးတော့ဝင်ရောက်ကူညီလောက်ခိုင်တာတဲ့အဲတန်ကင်းတမန်မျိုးလောက်ဆောင်တယ်။ဘာဖြစ်လို့လဲဆိုတော့တေးစပြောတာတော့သူ့ရဲ့အကျိုးစီးပွားတွေကလည်းနိုင်ငံတကာကိုအနှံ့ဖြစ်နေတော့ဒါတွေကိုကာကွယ်ဖို့အတွက်ပါဝင်တက်တဲ့နိုင်ငံဟာဒီအလုံးပါဝင်တက်တာပဲ။
ကျုံနိုင်ငံဟာမြန်မာနိုင်ငံမှာတဘာဝတန်းခွင့်နဲ့ရေနံပိုင်လိုင်းကြောက်ဖြူရေနဲ့စိတ်ကန်တည်ဆောက်ရေးလုပ်ငန်းတွေအပြင် ARV မြေဆုံစီမံကိန်းမှာရင်းနှီးမြှုပ်နှံထားတာတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအလားတူရင်းနှီးမြှုပ်နှံတာတွေရှိတဲ့အပြင် One Road One Belt စီမံကိန်းကြောင့်ဒေသတွင်းတည်ငြိမ်ရေးကိုပုံမှန်အလေးထားနေတာဖြစ်နေကြောင်းဆက်ပြောပါတယ်။
အဲ့ဒီဘင်္ဂလားဒေ့ရှ်ကအထည်အဝတ်လုပ်ငန်းတွေအားလုံးကရင်းနှီးဟာဆက်ရနေကြတော့များများဟာဒီရုပ်ကရင်းနှီးမြှုပ်နှံထားတာဖြစ်ပြီးတော့ဒေါ်လာမှာ ဒီညမှာတခုကမမတီနဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနဲ့ဆက်မဲ့လမ်းမကြီးလေရှိတာ။အဲ့ဒီစီမံကိန်းကြီးဘာတွေအတွက်သူကဘင်္ဂလားဒေ့ရှ်နဲ့ပမာနဲ့ဟိုရင်းနှီးဖို့အဆင်ပြေဖို့လည်းလုပ်သေးတယ်လေ။အဲ့ဒါတွေကြောင့်ဝင်ရောက်ဆွေးနွေးရမယ်ဒီ။အဲ့ကဗမာပြည်ကြီးနဲ့နိုင်ငံရေးရဖို့လိုတယ်။နှိမ့်ချက်ကဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်ကချစ်တူရေးရပြတ်သွားလို့မ
ွက်ပြေးတင်းရှောင်သွားတဲ့ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကရေးယူဖို့အတွက်ဆုံးဖြတ်ချက်ချမှတ်အခြေအနေရှိနေပါတယ်ကျောင်းနိုင်ငံကမြန်မာဘက်ကရက်တည်ပြီးကန့်ကွက်မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုတော့နိုင်ငံတကာရေးရကြွမ်းကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်အခုအမေရိကန်ကလည်းနည်းနည်းလေးပြင်းထန်တဲ့သူ့အနေအထားကိုတင်လိုက်ပြီလေတင်လိုက်ပြီအခု UN ကိုရောက်ပြီဆိုတော့ UN မှာတော့ဒီရုံးရုံးရေးကောင်စီမှာလည်းတရုတ်နဲ့ရုရှားကရှိနေကြတဲ့ကတော့စိတ်တော့ဖြစ်ရောက်ဖြစ်လိုက်မယ်တော့မထင်ဘူးလေစရတဲ့ကကျောင်းနိုင်ငံကမြန်မာပြည်ရဲ့ဒီကန့်တဲ့ဘုံကိုသူ့လက်ခံမှာလည်းပြောပြီးသားပေးချပေါ့လုံခြုံရေးကောင်စီမှာအကောက်ကပေးလာပဲပေးချတယ်တရုတ်ကပို့ပြီးမလားရုရှားကပို့ပြီးမလားအဆုံးချုံပဲရှိတယ်တော့တော့အပြန်အလှန်အနေနဲ့ပြုတ်ကိုဘာကျေးဇူးတုံ့ပြန်ရမလဲဆိုတော့စဉ်းစားထားဒါပဲရှိတယ
်ပြီးခဲ့တဲ့ဂျပန်တွေအတွင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးဟာမြန်မာနိုင်ငံကိုလာရောက်ပြီးနှစ်နိုင်ငံဝန်ကြီးအဆင့်စည်းဝေးကျင်းပခဲ့တယ်လို့သဘောတူညီချက်၁၀ချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူညီချက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာနိုင်ငံသားတွေဝင်ရောက်တာချက်ချင်းရပ်တန့်စေဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေသူတွေကိုအမြန်ဆုံးပြန်လည်နေရာချထားပေးဖို့ဆိုတာတွေပါဝင်ပါတယ
်။ VOA သတင်းတော်ကုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ဖြည်းဖြည်းချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00-9:00ခွဲထိ Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ
်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်တွင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ဖတ်သက်ပြီးတော့ဆိုရင်ပူပန်ကြောင်ပြောကြားခဲ့ပါတယ်ပြည်ပခါရီအဆုံးသက်ရေးမြန်မာစိုးရရဲ့ကျူးပန်းချက်ကိုစစ်တပ်အနေနဲ့ပန်ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပြည်ပခါရီကြောင့်နေရက်ဆုတ်ခွာထွက်ပြေးသူတွေနေရက်ကိုလုံခြုံပေးကင်းစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာတီလဆန်ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောကြားခဲ့ပါတယ်ခင်ဗျာအမေရိကန်သမ္မတဟောင်း John F. Kennedy လောက်ကြံခံမှုနဲ့ပတ်သက်ပြီးတော့အရင်ကရှုတ်ဝတ်ထားတဲ့စာရွက်စာတမ်းမှတ်တမ်းရပေါင်းများစွာကိုအမေရိကန်ဆိုရကကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒီတဲကမှတ်တမ်းဖိုင်တချို့ကိုတော့လုံခြုံရေးစိုးရင်ကြကြောင့် Let Law မှာခိတရှုတ်ဝတ်ထားဖို့ကိုလည်းသမ္မတ Trump ကညွှန်ကြားခဲ့ပါတယ်ခင်ဗျာ။စီးရီးယားနိုင်ငံမှာပြီးခဲ့တဲ့ April 4ရက်နေ့ကလူတွေတည်သေးတဲ့ဆရင်ဒါရုတန်းငွေရည်နဲ့တိုက်ခိုက်မှုဟာစီးရီးယားသမ္မတဘရှားအာဆတ်ဆိုရမှာတောင်းဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့တွားရောက်ခဲ့ပြီးတော့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူတွေမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကိုတုံ့ပြန်တဲ့နေရာမှာတိုက်ရိုက်ပါဝင်ပတ်သက်နေတဲ့အမေရိကန်တန်ဖိုးကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာကမီးရှို့မိပန်းလုပ်တဲ့ဆဲဥနာမှာခြားသာပေးနေကလူ48ယောက်တည်းဆုံးခဲ့တဲ့မီးလောင်ကျမှုဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုသိနိုင်ဖို့အတွက်ဒီကနေ့မှာစုံစမ်းစစ်ဆေးနေကြပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအကြီးအကျယ်ကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှားပေါင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းလိုမီတာ16.25ဒုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.